မနောရတာဝိဇန်းကိုပြောတဲ့အခါမှာသူ့ကိုအဓိပ္ပာယ်ယူတဲ့အခါမှာမနောဒွာရာဝိဇန်းရေးရင်တော့ပါဠိလိုရေးရင်မနောဒွာရာဝိဇနာပေါ့ပါဠိဖြစ်လိုက်တော့မနောဒွာရာဝိဇန်းပုတ်ဖြက်လိုက်လို့ရှိရင်မနောဒွာရာနဲ့အာဝိဇန်းဒါဆိုရင်မနောဒွာရာဝိဇန်းကိုအနဲ့သေးပါလို့ပြောရင်မနောဒွာရာအပောင်းအာဝုဇံဆိုတာလေးကိုစဉ်းစားရတော့ဒါဆိုရင်မနောဒွာရဝုဇံဆိုတာမနောဒွာရနဲ့အာဝုဇံပေါင်းထားတဲ့အတွက်ကြောင့်မနောဒွာရ၌ထင်လာသောအာယုပိစဒွာရဝုဇံတော့ကပိစဒွာရ၌ထင်လာသောပိစာယုံကိုစင်ကျင်တတ်တဲ့အတွက်ကြောင့်နှလုံးသွင်းတတ်သောကြောင့်အာဝုဇံကိုပြောလိုက်ပေါင်းလိုက်တော့ပိစဒွာရဝုဇံမိပါတယ်ဆိုတော့အခုပြောရမှာမနောဒွာရ၌ထင်လာသောအာယုံကိုပြောတဲ့နေရာမှာအာယုံသည်ဘယ်နှပါရှိမလဲစဉ်းစားကြည့်ဟုတ်လားမနောဒွာရကြတော့ပိစဒွာရမှာကြတော့ထင်လာတာသည်ပိစာယုံပေါ့ပိစာယုံဆိုတာပေါင်းပြောရင်တကယ်တော့ဒွာရတအာယုံမင်းမနောဒွာရဆိုတာကြတော့မနောဒွာရမှာထင်လာတဲ့အာယုံတို့သည်ဘာအာယုံဖြစ်မလဲဒါကိုစဉ်းစားတော့မှာမနောဒွာရနဲ့ထင်လာသောအာယုံကိုစဉ်းကျင်တာကိုမနောဒွာရဝိဇန်လို့အဘိဓမ္မာလို့ပြောတော့ဒီလောက်ပြောလိုက်ပြီးသွားရောဓမ္မမေရှေရောအဘိဓမ္မာဂုံတူးဆောင်ဂုံတူးဆောင်ဖြစ်ကြောင့်แน่ๆแน่ๆကိုစဉ်းစားရတော့မနောဒွာရမှာထင်လာတဲ့အာယုံဆိုတော့ဘာတွေလဲသကုဒွာရလို့ပိစဒွာရလို့ပြောလိုက်တုန်းကသကုဒွာရသောတဒွာရခန္ဓာဒွာရဇိဝဒွာရကာယဒွာရယူတယ်သကုဒွာရဆိုတာဘာလဲလို့ထပ်စဉ်းစားကြည့်သကုဒွာရဆိုတာဒီသကုပတာဒယုတ်သောတဒွာရဆိုသောတပတာဒယုတ်ကြော်လိုက်မယ်ဆိုရင်ကာယဒွာရဆိုကာယပတာဒယုတ်ခြုံထည့်လိုက်တော့ပိစဒွာရဆိုတာပတာဒယုတ်၅ပါးသက္ကနာမရှိဘူးဒါဆိုရင်ပိစဒွာရမှာလို့ပြောရင်သကုပတာဒမှာသောတပတာဒမှာလာတဲ့အာယုံတွေကိုကြည့်သကုပတာဒမှာလာနိုင်တဲ့အာယုံကရွေးစရာမရှိဘူးရူပာယုံပဲသူ့ဒွာရသူ့အာယုံပဲမှားစရာလည်းမရှိဘူးဒါကြောင့်ခြုံပြောလိုက်တော့ပိစဒွာရမှာလာမာသည်ပိစာယုံလို့ပြောရင်ကိစ္စပြတ်သွားရဲ့အခုမနောဒွာရ၌ထင်လာတဲ့အာယုံကိုစင်ကြင်ရပါမယ်လို့ပြောတော့မနောဒွာရဘာလဲဆိုစဉ်းစားတော့စဉ်းစားတဲ့အခါမှာလဲအစ်စ်စဉ်းစားမှာမဟုတ်ကိုတင်ငယ်ပြီးတဲ့စာဟောင်းမယ်စဉ်းစားမယ်ဆိုပကိန်းပိုင်းဒွာရတင်ဟောင်းပြန်စဉ်းစားတော့ဟုတ်လားဒွာရဒီဘယ်နှပါးရှိလဲ6ပါးရှိတယ်ဒါဝီထိဒွာရကိုပြောတာဝီထိစိတ်စေတသိက်တို့ရဲ့ဖြစ်ကြောင်းဒွာရ6ခုထဲမှာပင်စဒွာရရပတာရယုံ9မနောဒွာရရဘာကိုကောက်ရလဲမနောဒွာရဆိုသည်မှာဘဝိစိတ်တို့ဤအဆုံးဖြစ်သော19ပါးသည်မနောဒွာရမိပါဤလို့ပြောတဲ့အတွက်ကြောင့်မနောဒွာရကိုကောက်တဲ့နေရာမှာမနောဒွာရသည်ဘဝိစိတ်တို့ရဲ့အဆုံးဖြစ်တဲ့ဘဝိကုပိစေတစိတ်19ပါးပါလို့ပြောတဲ့အတွက်ကြောင့်ဘဝင်ကုပိစေတစိတ်တွေပါလေမသိရင်နေမနောဒွာရသည်စိတ်ဆိုတာတွေ့ထားတဲ့အတွက်ကြောင့်မနောဒွာရသည်ရုပ်ဒွာရလားနံဒွာရလားဟောနံဒွာရဆိုတော့ကျွန်တော်တို့ကသိထားတော့အဘိဓမ္မာသင်္ဆာမှာဒွာရ6ပါးလို့ပြောရင်ရုပ်ဒွာရက9ပါးနံဒွာရက7ပါးဘောင်းဒွာရ6ပါးဆိုအဘိဓမ္မာလည်းပဲပြဿနာပါမှမရှိပြီးသွားရောဘာကြောင့်လဲဘာကြောင့်လဲလဲမလိုက်ကြည်ကားကြောက်ကြတော့ကိုယ့်အကူလိုက်ရတော့ဒါဆိုရင်မနောဒွာရပိစဒွာရမှာဖြစ်လာတဲ့စိတ်အစဉ်တန်းကိုကြာရင်ပိစဒွာရဝီတိဟုတ်လားရှင်။ဒါဆိုရင်မနောဒွာရမှာဖြစ်လာတဲ့စိတ်အစဉ်တန်းကိုကြာရင်မနောဒွာရဝီတိ။ဒါဆိုရင်မနောဒွာရဝီတိတခုကိုချကြည့်လိုက်ရင်ဒါကစလဲဆိုရင်ဘဝင်ကစလယ်နာဘဝင်ကုပိစေဒပြီးရင်ဘာလာလဲ။မနောဒွာရဝုဇံပြီးရင်ဘာလာလဲ။ဇောဇောလို့ပြောပြီမင်းသမန်ပြောလို့မရဘူးကာမဇောဘနဲ့ကျိခုနှစ်ကျိဇောတို့မိဒီပဂတိရိုးရိုးအခါခုနှစ်ကျိကိုခုနှစ်ကျိပြီးရင်တရာယုံနှစ်ကျိထို့နောက်ဘဝင်းများတရာယုံနှစ်ကျိပါခြင်းပါမယ်မပါခြင်းမပါဘူးဗောမနောဒွာရဝီထိမှာဝိတ္တပုဋ္ဌိကနှစ်မျိုးပဲရှိတာ哦အလုံးထင်ရှားရင်ဝိဘုဒ္ဓယုံထင်ရှားရင်အဝိဘုဒ္ဓဒါပဲရှိတာပဲဒါဆိုရင်ဒီနေရာမှာမနောဒွာရဝီထိအစဉ်ဖြစ်ပါပြီဆိုတဲ့ကဘာနဲ့ပါတိုက်လို့ဖြစ်မှာလဲအာယုံနဲ့ဒွာရတိုက်လို့ပေါ့ဒါဆိုရင်အာယုံနဲ့ဒွာရတိုက်ရင်ဝီထိအစဉ်တန်းကြီးဖြစ်သွားမယ်ဒါဆိုရင်အာယုံနဲ့ဒွာရမတိုက်တဲ့အချိန်မှာဘာစိတ်ဖြစ်နေမှာလဲဟောဒါပေါ်လာပြီ ဘဝင်စိတ်ဖြစ်မှာပဲဘာလို့လဲကျမတို့ဓမ္မမေးဆွေတို့အခုအချိန်ဒီပဋိသင်္ဍေခါလာပဝတ္တိအခါလာဒါလေးတွေနဲ့ဒီဓမ္မ knowledge ကိုပြန်ချဲ့လိုက်မယ်။နော်ဘဝအစမှာဖြစ်ခဲ့တဲ့အချိန်ပဋိသင်္ဍေစိတ်ကလေးရဲ့ဥပ္ပတိပြီးအချိန်ကာလလေးကပဋိသင်္ဍေအခါဆိုတာပြီးသွားပြီ။အခုပဋိသင်္ဍေစိတ်ရဲ့အခြားနဲ့ပထမဘဝင်ကနေစပြီးတော့နောက်ဆုံးသုတိတလျှောက်လုံးတွေဘာအခါကြီးပဲလဲ။ပဝတ္တိအခါမှာမှာအခုလိုအချိန်မှာသုတိစိတ်ကမဖြစ်ဒါဆိုသုတိစိတ်လည်းဖယ်ထုတ်လိုက်ဒါဆိုရင်အခုအချိန်ပဝတ္တိအခါမှာဘာစိတ်တွေပဲဖြစ်လဲလို့ပြောရင်အာယုန်နဲ့ဓွာရမတိုက်တဲ့အချိန်မှာဘဝင်ဟုတ်လားရှင်အာယုန်နဲ့ဓွာရမတိုက်တဲ့အချိန်မှာဘဝင်စိတ်ဖြစ်မယ်အာယုန်နဲ့ဓွာရတိုက်ရင်ဝိတိဝိတိဖြစ်မယ်ဆိုတော့အာယုန်နဲ့ဓွာရမတိုက်ရင်ဘဝင်ဖြစ်တယ်ဆိုတော့အဲ့ဒီဘဝင်သည်ဘဝင်ကိစ္စတစ်မျိုးပဲဆောင်ရွက်နေတာပေါ့ရတာတဲ့ဘဝကြီးကိုတီတောင်ဆောက်လျှောက်တဲ့စိတ်စာကြီးကိုဆောင်ရွက်မလားမဆောင်ရွက်ဘူးလားအဲ့ဒီဘဝင်စိတ်တွေအချိန်မလောက်ဖြစ်မလဲအချိန်မလောက်ဖြစ်မလဲချိန်များစွာပေါ့ဘဝင်ဆိုတာအာယုန်နဲ့ကြွားတာမတိုက်မချင်းကံအချိန်ရှိသည်များကာလပတ်လုံးရထားတဲ့ဘဝကြီးကိုတီတောင်ဆောက်လျှောက်မလားမဆောက်လျှောက်ဘူးလားဆောက်လျှောက်တဲ့အတွက်ကြောင့်ဘဝင်အစဉ်ကြီးတွေတစ်စိတ်ပြည့်ရင်နောက်အာယုန်စိတ်တွေမလာမချင်းမိမိအာယုံပြုနေကြကံကံမနမိတ်ဂရိနမိတ်အာယုံကိုပဲအာယုံပြုပြီးတော့ဘဝင်အစင်တန်းကြီးသူလဲဘဝင်စိတ်ဒီတက်တန်းဘလောက်ကြာမှာလဲဥပ္ပတိပင်မဲ့ခဏငယ်အားဖြင့်၃ချက်စိတ်တခဏအားဖြင့်၁ချက်ဒါပေမဲ့ဘဝင်စိတ်ဆိုတာဘာကြောင့်ဖြစ်တာလဲအာယုံနဲ့ဓွာလာတိုက်ပြီးဖြစ်တာလားကံကြောင့်ဖြစ်တာဒါကြောင့်အတိတ်ကပြုခဲ့တဲ့ကံတရားကြောင့်ဖြစ်တဲ့စိတ်က၃မျိုးပဲရှိနေဘဝတစ်ခုလုံးမှာအတိတ်ကံကြောင့်ဖြစ်တဲ့စိတ်သုံးမျိုးကိုပြောပါဆိုရင်ဘဝအစပဋိသင်္ဍေစိတ်ပဋိသင်္ဍေရဲ့လုပ်ငန်းကဘဝဟောင်းနဲ့ဘဝတိတ်ကိုဆက်ဆက်ပြီးသုတဝင်ပြက်ကြရောဘဝတစ်ခုလုံးမှာပဋိသင်္ဍေဆိုတာတစ်ချိန်ပဲဖြစ်သွားတာပြီးသွားတာနဲ့အတိတ်ကံရှိရှိသမျှကာလပတ်လုံးရထားတဲ့ဘဝကြီးကိုပဋိသင်္ဍေဆက်ဆက်ပေးခဲ့တဲ့ရထားတဲ့ဘဝကြီးကိုတည်တဲ့အောင်စောက်လျှောက်မှာအကုန်လုံးဒီဘဝင်စိတ်ပဲဘဝင်စိတ်ဒီဘာကိစ္စဘာလုပ်ငန်းတက်တယ်ဘဝင်ကိစ္စတက်မှာပေါ့ရထားတဲ့ဘဝကြီးကိုတည်တဲ့အောင်စောက်လျှောက်နေစောက်လျှောက်ပြီးမဲ့အတိတ်ကံကုံသွားရင်ဘဝင်ကစောက်လျှောက်လို့မရရင်ရထားတဲ့ဘဝကြီးကရှော့ကြပြည့်စီတည်ဆုံးသွားရရင်ဒါဆိုရင်ဘဝတစ်ခုလုံးမှာအတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေသုံးစားပဲရှိမှာပေါ့ပဋိသင်္ဍေကိစ္စဆောင်ရွက်တဲ့ပဋိသင်္ဍေစိတ်ဘဝင်ကိစ္စဆောင်ရွက်တဲ့ဘဝင်စိတ်သုတိကိစ္စဆောင်ရွက်တဲ့သုတိစိတ်ဆိုတော့ပဋိသင်္ဍေစိတ်ပေါင်းကဘယ်လောက်ရှိ19ပါဘဝင်ကိစ္စတက်တဲ့ဘဝင်စိတ်ပေါင်းအောင်19ပါသုတိကိစ္စတက်မဲ့သုတိစိတ်ပေါင်းအောင်19ပါမှာအခုအချိန်ကပဋိသင်္ဍေအခါမဟုတ်တော့ဖယ်ထုတ်လိုက်ပဋိသင်္ဍေသုတိအချိန်လည်းမဟုတ်တော့ဖယ်ထုတ်လိုက်တော့အခုအချိန်ပဝတိအခါမှာဘာပဲရှိလဲဆိုအာယုန်နဲ့ဓွာရာမတိုက်ရင်ရထားတဲ့ဘဝကြီးကိုကံရှင်ရှိသည်များကာလပတ်လုံးစောက်ရှောက်နဲ့ဘဝရဲ့အင်္ဂါဘဝရဲ့အသက်လို့ပြောလို့ရတယ်အရေးကြီးတဲ့ဘဝင်စိတ်ကြီးဖြစ်လာမှဖြစ်ဘူးလားဘဝင်စိတ်ပေါင်းဘယ်လောက်ဖြစ်19ပါဘဝင်စိတ်ပေါင်းဘယ်လောက်ရှိလဲ19ပါဆိုတာ32ဘုံမှရှိကြတယ်စိတ်ရှိတဲ့တတ္တဝါဆိုအတိညာတ်ဖယ်ထားလိုက်ဘုံပေါင်း30ဘုံ30တော့ပုဂ္ဂိုလ်တို့ရဲ့စိတ်ကြီးသည်19ပါဟုတ်ဘူးလားအပယ်လေးပုံဆိုရင်အာဟုတလဝိဘဲဥပိ္ပခတန္တိရဏကာမတုဂရိခုနှစ်ဘုံတည်းကလူဘုံနဲ့စုမာရိဆိုရင်လူကျိုးလူကန်းနဲ့ကျိုးနဲ့ကန်းဆိုရင်အာဟိကုတလဝိဘဲဥပိ္ပခတန္တိရဏဖြစ်ကာမတုဂရိခုနှစ်ဘုံဆိုရင်မဟာဝိဘဲဖြစ်ခြုံပြောလိုက်တော့ကာမ17ဘုံဆိုရင်ကာမပတိတန္တိကာမဘဝင်ကာမသုတိပေါင်း30ရူပ15ဘုံဆိုရင်5အရူပ4ဘုံဆိုရင်4ဟုတ်တယ်လားပေါင်းလိုက်လို့ရှိ30ဘုံပေါင်း30မှာပဋိသင်္ဍေစိတ်ပေါင်း19ပါဘဝင်စိတ်ပေါင်း19ပါသုတိစိတ်ပေါင်း19ပါဒါဆိုရင်ဘဝင်စိတ်19ပါဆိုတော့အကုန်လုံးသောပုဂ္ဂိုလ်တွေအတွက်ခြုံပြောနေတာအဲ့ဒီဘဝင်စိတ်တို့သည်အာယုန်နဲ့ဓွာရာမတိုက်မချင်းရထားတဲ့ဘဝကြီးကိုတည်တံ့အောင်စောက်လျှောက်တဲ့ဘဝင်အစဉ်ဘဝင်အရင်နဲ့စိတ်ဆိုတာအာယုန်တော့ရှိရလားမရှိဘူးလားဘာကိုအာယုန်ပြုနေလဲအတိတ်တုန်းကမရဏသန္နသောယူအပ်တဲ့ကံကမ္မနမိတ်ဂရိနမိတ်သုံးပါးတွေစဘာပါးကိုအာယုံပြုရင်းနဲ့ပဲဘဝင်အစဉ်ဘဝင်အရင်ကြီးဖြစ်နေတယ်ဟုတ်ပြီနော်အဲ့ဒီလိုဘဝင်အစဉ်ဘဝင်အရင်ကြီးဖြစ်နေတဲ့ဘဝင်ဒီအားလုံးအတွက်ခြုံပြောရင်ဘယ်လောက်လဲ19ပါးလို့ခြုံပြောပြီမယ်တကယ်ဖြစ်ရင်ကိုယ်ဘဝင်စိတ်ကဘယ်နဲ့စိတ်ပဲဖြစ်မှာလဲသစိတ်ပဲကျမတို့ပဋိသင်္ဍေကသစိတ် 不会来得罪，手里来得罪，那个娃都臭味着的，是锅都帮不了你，哪里还没呢？啊，你老天呀，看你比着。阿呦那抓的带来的卡嘛阿里不问谁做的别为主过秘密骗你嘛嘞他的呀为主过追着赛上轮接打起来他的呀为主后来他的呀为主秘密没秘密比如八个阿呦就你没干啥嘛那没这里那没个阿呦就不问谁忙不老骗你来说阿娘子不阿呦那抓的没带没去不问不问不问不问说比如骗你了骗你呀看你阿呦那抓的拉在鼻后来他叫拉在看呀妈的别抓的来路标了没拿抓的后鼻没拿抓的嘛拉在没阿呦哭到标你了没拿抓的嘛阿呦拉在后鼻呢把路就把他标的没拿抓的嘛阿呦拉在来的看嘛阿呦那抓的带来的看嘛带在前提阿呦不没有那样的呗你好啦没有那得呗呢轮开的不会没有水啊地大不会。好给喏地阿呦呦啊没露露不阿呦呦啊没露露这位子啊骗你们啊这干干嘛的没过呦啊嘛啦。大妈妈会露去啊哭骗你的阿呦这个呗来呦啊没拉露这位子啊露下眼不会啊是来那边啊。阿呦这个呦啊多嘛骗你的这明明呦你的干干嘛的没个人没生过呀。原来呀的所以不问也闹手不问也是不问也应该撤到不来呀不问不问也把你了不问个把你了不问个而不问也是不问也撤下来的不必死的他说那个帮来的不问个呢不必死的帮来的不问不必死的不问这也收谋了他说也啊可是啥个没拿着的是难着的难着的嘛拉拉的阿勇我就来看嘛地阿勇天来的呢明明有你的阿勇古为有阿姆露露啊这些呢阿勇古为有阿姆露露露下的不会啊是来那的把门啊地大不会嘛把我的啊这样这样啊这样就他了没弄到那位地里嘛这臭你啊里嘛地大不会把他的来洗的啊啦这比如啊这啊比如嘛这样的家嘛洗的咯哭着嘛嘛标咯这么多啊轮奥没标音别杀多少位地里所以地那的把门我们都拿回地的时候拿着来把门地大部分没把屋边买来用了年年八八八了是然后他拿我们表下说哎你说今年呀嘛我们都拿嘛天拉的阿勇古阿勇这个天拉的时候没了阿勇表面干干嘛那边可以那边干没了不问啊就有哎你不问啊你阿勇啊天拉了没了阿勇表面干干嘛那边可以那边过呗阿勇表面嘛啦他妈没了是啊这天呢阿勇古呗阿勇丢呀嘛拉路是为什么的批评呢把我呗就来的母拉就那家古呗阿勇就因呢这个来起来啊你这个咯不问有有嘛好照顾这个这边不问这个不问这边露下你的不问这边的对着是来哪路都能露下你了不露露下你来说不问啊露下你的对着他个不问啊是来哪不问啊是来哪是悠悠不问母拉不问悠悠不问是国法某种你不问啊露下来对照照顾不问啊是来哪是一路表来别面都来也在不老费嘞是国法后面哦哎呦都个阿勇那苦拉比说后面来呀没路地下来呀没路去啦拉比面干干嘛的没个人的没阿勇啊地位不哇别说吧阿勇啦啊这不哇啦啊这不哇啊这不哇阿勇也啊哭抓他嘛今年说那个别说吧啊哭落落了了阿勇说别说吧呢啊这嘛陪阿阿高嘛呢别说吧啊不阿高啦罗嘛说了对着那不问地不问干是来哪来五百地边说臭味臭味说啦呢不问古别谁家说啦的呀不露的包皮来说是露下你呀，看你，这阿勇呢，这手板阿勇那酷喂，这手板阿勇啊，波波天下拉着，这手了阿勇个就来手来你呀嘛，身上去，他妈没水路，他看着你家里哩，够白那嘛哩，没家境呢，但细呢，好比喏，哥啊，他看着你，阿里一切嘛，阿里一旦没拉给嘛，哥啊，哥啊哥，阿些侬啊，阿家里哩变对你了，我们修了。啊追你高你啊追高你的这个啊这阿勇你有追你的。第一次嘛呗 အတန်တိဆုပ်ပံအတန်လာပြီဒီအတန်ကြီးကိုကိုမလိုချင်ဘူးဒါပေမဲ့အတန်ရဲ့ဒီအတွေးအာရုံရဲ့နှစ်ခုရှင်းလာပြီဆိုရင်စိတ်ကဒီအတွေးတွေပဲတွေးကြည့်มาတယ်ဆိုပေမဲ့ဘာထင်ရှားလာဒီအတန်ကထင်ရှားလာတော့မယူခြင်းတော့လေယူလိုက်ရပြီဒီလိုပဲဒီလိုပဲဒီဒီဘဝင်စိတ်ကအတိတ်ကံကမ္မနဲ့ဂရုတွေကိုအာယုံပြုနေပေမဲ့ပစ္စုပန်အာယုံကြီးကထင်ရှားလာပြီဖြစ်တဲ့အတွက်ကြောင့်ဒီအာယုံကိုမယူတော့ဘဲနဲ့အတိတ်အာယုံကိုယူရတော့မှဖြစ်တဲ့အတွက်ကြောင့်အတိတ်အာယုံကိုယူရင်းနဲ့ပဲဘဝင်ရဲ့နောက်ဆုံးစိတ်ကလေးဖြစ်ရတာမဖြစ်ရဘူးဖြစ်လက်ရတာကိုဘာလို့ခေါ်လဲဘဝင်ကုပိစေဘဝင်ကုပိစေတာဆိုကြဘဝင်အစဉ်အရင်ကိုဥပိစေတာဖြတ်ချလိုက်ပြီအဲ့ဒီစိတ်ကလည်းဘယ်နှပါးပဲဖြစ်မှာပဲ19ပါအဲ့တော့ဘဝင်ကုပိစေတာဆိုပြီးတော့ဘဝင်ရဲ့နောက်ဆုံးစိတ်ကလေးဖြစ်သွားပြီဆိုလို့ရှိရင်ဘဝင်ဆုံးပြီဆိုရင်ဘာစပြီဝီထိစပြီပေါ့စပြီဆိုတဲ့အတွက်ကြောင့်ဒီဘဝင်စိတ်ရဲ့အဆုံးဖြစ်တဲ့ဘဝင်ကုပိစေတာ19ပါးကိုဒီနေရာမှာဘဝင်စိတ်ရဲ့အဆုံးဖြစ်တဲ့အတွက်ကြောင့်ဘဝင်ကုပိစေတာ19ပါးလို့လည်းခေါ်တယ်သူဒီသူပြီးတာနဲ့နောက်ဝီထိစတော့မယ်ဒီဝီထိရဲ့နာမည်ကဝီထိစိတ်ရဲ့အစရဲ့နာမည်ကလည်းမနောဒွာကအာဝတ်ဇံပါလို့ပြောထားတဲ့အတွေ့အကြောင်းမနောဒွာကမှထင်လာတဲ့အာယုံကိုအာဝတ်ဇံစင်ကျင်ပါမယ်ပြောတဲ့ကဘဲဒွာကမှထင်လာတဲ့အာယုံကိုစင်ကျင်ရမှာလေလို့ပြောလိုက်တော့မနောဒွာကမှထင်လာအာယုံကိုစင်ကျင်ရပါမယ်ဆိုတော့မနောဒွာရအရာကောက်လိုက်ကြကအဘိဓမ္မာတဲကသိထားတယ်ဘဝင်စိတ်တို့ရဲ့အဆုံးဖြစ်တဲ့ဘဝင်ကုပိစေတစိတ်19ပါးသည်မနောဒွာရလို့ယူမထားဘူးလားဒါဆိုရင်ဘဝင်စိတ်တို့ရဲ့အဆုံးဖြစ်တဲ့ဘဝင်ကုပိစေတစိတ်19ပါးသည်မနောဒွာရဖြစ်ပါတယ်ဆိုတဲကသူကနန်းဒွာရနန်းဒွာရစိတ်ဒွာရဖြစ်တဲ့အတွက်ကြောင့်ရိုးရိုးအာယုံနဲ့ဓွာရမတိုက်တဲ့ချိန်မှာဘဝင်စိတ်ကြီးဖြစ်နေတယ်ဖြစ်လိုက်ဘဝင်စိတ်ကဘယ်မှမှီမှာပဲလေဖရိယဝတ္ထုမှီပြီးဖြစ်နေရကနေအာယုံသစ်လဲလာရောမှီနေတဲ့ဘဝင်အစဉ်ဘဝင်အရင်ကနေဘဝင်ကသလင်နာဘဝင်ကုပိစေဒါလို့လဲပြောင်းသွားတဲ့အချိန်အဲ့ဒီအချိန်လေးကိုဘာလန်းခေါ်လိုက်တာမနောဓွာရှင်းလားမသိဘူးဒါကြောင့်မနောဓွာရဆိုတာဘာကိုကောက်ရလဲဘဝင်အရင်ဘဝင်အစဉ်ကြီးတဲ့ကမှာဘဝင်စိတ်တို့ရဲ့အဆုံးဖြစ်တဲ့ဘဝင်ကုပိစေတစိတ်19ပါးဆိုတော့ဘဝင်ကုပိစေတစိတ်19ပါးဒီဘာလုပ်ငန်းဆောင်ရွက်လဲဆိုဘဝင်အစဉ်ဘဝင်အရင်ကိုဖြတ်တောက်လိုက်တာမဟုတ်ဘူးလားဟုတ်တယ်နော်အဲ့ဒါကိုမှဘာခေါ်လဲမနောဒွာရလို့ခေါ်တယ်ဒါဆိုရင်ဘဝင်အစဉ်ဘဝင်အရင်မှာဖြစ်လာပြီဆိုဒီအချိန်မှာကျွန်မပြောချင်တာဒါလေးနည်းနည်းလေးလိုက်ကြိုးစားတော့မနောဒွာရမှာထင်လာတဲ့အာယုံတွေကိုသင်ခြင်းမယ်ဆိုတော့ခရီးမနောဒွာရမှာထင်လာတဲ့အာယုံတွေဒီကံကံမနမိတ်ဂရိနမိတ်ဆိုတဲ့အတိတ်အာယုံတွေရောမရှိဘူးလားသစ္ဆုတ်ပံလောလောလတ်လတ်ထင်လာတဲ့အာယုံတွေကောမရှိဘူးလားရှိတာပေါ့ဒါကြောင့်အဲ့ဒီမနောဒွာရမှာထင်တဲ့အာယုံတွေကိုအာဝဇနသင်ခြင်းတယ်ဆိုတဲ့နေရာမှာမနောဒွာရမှာဘယ်အာယုံထင်တယ်လဲလို့ပြောလိုက်တဲ့အခါမှာကိုကစဉ်းစားနေတက်သွားတယ်ဟုတ်ပြီလားကျမတို့မနောဒွာရမှာထင်တဲ့အာယုံဒီသကုဒွာရမှာဘာအာယုံထင်လဲတမျိုးပဲသောတဒွာရမှာတမျိုးပဲကာယဒွာရမှာတမျိုးပဲသို့သောရူပာယုံသတ္တာယုံခန္ဓာယုံရတ္တာယုံခုတ္တပာယုံတို့ကလည်းသကုသောတခန္ဓာစိန်ဝါကာယမှာထင်တဲ့နေရာမှာအတိတ်လားပစ္စုပန်လားအနာဂတ်လားပစ္စုပန်တမျိုးတဲ့ကျမတို့ရဲ့သကုပတာရသကုဒွာရကမြင့်ပေါထင်ရှားရှိတဲ့ရူပါယုံသာမြင်လို့ရတယ်။မြင်ခဲ့ဘူးတဲ့အတိတ်ရူပါယုံပြန်မြင်လို့။နောင်ကိုလည်းမြောင်။သူကပစ္စုပန်တစ်မျိုးပဲ။သို့တော်လည်းမနောဒွာရဆိုတဲ့ဘဝင်စိတ်ရဲ့အဆုံးဖြစ်တဲ့ဘဝင်ကုပိစေတစိတ်။ဒီနည်းဝီထိစိတ်ဖြစ်ဖို့ရန်ကျေစုပြုတော့မယ်။ဘဝင်ကုပိစေတစိတ်ရဲ့သဘာဝအကြတော့အတိတ်အာယုံရောပစ္စုပန်ရောအနာဂတ်ကောမြင်လို့ရ။အဲ့ဒီကိုပြောချင်တာ။ဒါဆိုရင်ဒီပိစဒွာရဒုံကထင်လာတဲ့အာယုံနေရာမှာပိစာယုံလို့ရေးလိုက်ကိစ္စပြက်အဲ့ဒီမှာတိတိကျကျထပ်ရေးပိစုတ်ပန်းဆိုချဲလိုက်လို့မနောဒွာရမှာထင်လာတဲ့အာယုံဆိုလို့ရှိရင်ငင်ဘူးထားကြားဘူးထားနံဘူးထားစားဘူးထားတွေ့ခဲ့ဘူးထားတဲ့ အတိတ်တွေလည်းပါမယ်အတိတ်လို့ပြောတဲ့အတွက်ကြောင့်မနေ့ကအတိတ်မနေ့ကအတိတ်မနေ့ကအတိတ်တွေမကတော့ဘဲနဲ့လွန်ခဲ့တဲ့နှစ်ပေါင်းအတိတ်တွေရောဘဝပေါင်းများစွာရောပါတာပေါ့ကံဆိုတာဒါကိုပြောတာပေါ့ဘဝပေါင်းများစွာပြုခဲ့တဲ့အာယုန်တွေရောကမ္မနမိတ်တွေရောဂရိနမိတ်တွေရောဟောဒီလိုမျိုးတွေပါထားတဲ့အတွက်ကြောင့်အတိတ်တွေလည်းပါနိုင်တယ်သစ္ဆုတ်ပန်လောလောလတ်လတ်တွေလည်းပါနိုင်တယ်အနာဂတ်တွေရောပါနိုင်အဲ့ဒီတော့မနောဒွာရဆိုတာနံဒွာရအဲ့တော့အရင်ဘိဓမာ level တုန်းကတော့မနောဒွာရဆိုဒီမှာဘဝင်စိတ်တို့ရေအဆုံးဖြစ်သောဘဝင်ကုပိစေတားစိတ်19ပါးသည်မနောဒွာရမိပါဤဆိုပြီးတော့ဒါနံဒွာရလေဆိုအရင်တော့ဒီလောက်ပဲအခုဆိုအဲ့ဒီလောက်ထိသိရတော့မယ်နားလဲပြီနော်ဒါကြောင့်မနောဒွာရသည်နံဒွာရဖြစ်ကြောင့်ချင်လာတဲ့အာယုမှန်သမျှသည်အတိတ်သစ္ဆုတ်ပတ်အနာဂတ်အကုန်ပါလိမ့်မယ်ဒါဆိုရင်ဒါလေးကိုကြည့်လို့ရတယ်မနောဒွာရဝဇံပုတ်မှာတဲ့မနောဒွာရအယယူမယ်အဝဇံပြဿနာမရှိဘူးစင်ကျင်မှာပေါ့ဟုတ်လားအခုဘာကိုစဉ်းစားပေးနေတာလဲမနောဒွာရဝဇံကိုအ내ပေးကြတဲ့အခါမှာမနောဒွာရဆိုတာဘာလဲဒါတစ်ချက်အဝဇံကတော့စင်ကျင်တာသူ့ကိုပြောစရာလိုသေးလားစင်ကျင်တဲ့နှလုံးသွင်းတယ်ပြီးပြီဟုတ်ပြီနော်အဲ့တော့မနောဒွာရဆိုတာဘာလဲတော့ပြောရတော့မှာပေါ့ပင်စဒွာရတုံးကလည်းပြဿနာမရှိဘူး။ဒါဆိုရင်မနောဒွာရအဝဇန်းမှာမနောဒွာရနဲ့ထင်လာသောအာယုံကိုစင်ကျင်ရမှာမဟုတ်လား။ဒါကြောင့်ထင်လာတဲ့အာယုံကြောင့်မဆွေးနွေးကျင်သေးဘူး။အခုပြောချင်နေတာမနောဒွာရဆိုတာဘာလဲ။ပြီးတော့မှမနောဒွာရမှာထင်လာမဲ့အာယုံတွေကဘာလဲ။နောက်တစ်ဆင့်သွားမယ်။ပင်စဒွာရဝဇန်းတုံးကပင်စဒွာရအဝဇန်းမှာပင်စဒွာရဆိုတာဘာလဲလို့ပြောစရာမလိုဘူး။ပတာရယုံကထင်လာတဲ့အာယုံကလည်းဘာလဲလို့ပြောစရာမလိုဘူးဘာပဲလဲသစ္စာယုံမယ်ခုမနောဓာရဝဇန်းကိုပြောချင်တော့အဝဇန်းမှာထားလိုက်ရောမနောဓာရမှာထင်လာတဲ့အာယုံကိုစင်ကြင်မယ်ဖြစ်တဲ့အတွေ့အကြောင်းကျမတို့ခုစဉ်းစားပြနေမနောဓာရဆိုတာဘာလဲမနောဓာရမှာထင်လာမဲ့အာယုံတွေဒီဘာတွေလဲအဲ့ဒီလိုသိမှအဝဇနာစင်ကြင်နေဆိုတာပေါ်လာမလားမပေါ်လာဘူးဒါကြောင့်အခုဒါကိုကြည့်တော့မယ်မနောဒွာရဝဇံပုတ်၌မနောဒွာရအယရေအယဆိုလိုက်တာသာအယလို့ပြောရင်အယကောက်နော်တီကာကျော်တွေမှာအယကောက်ဆိုရင်အဲ့ဒါသတိထားနော်တရကိုလိုမျိုးပေါ့ဒါလေးကိုဘလို့အယကောက်မလဲဘယ်နေရာလေးကိုပြောနေတာလဲစိတ်ထဲကအယကောက်ပါဆိုဘယ်စိတ်လဲပေါ့စေတသိက်ကိုအယကောက်ပြပါဆိုဘယ်စေတသိက်လဲအဘိဓမ္မာတော့ကတော့တရကိုလို့ဆိုခဲ့တာလေဟုတ်ပြီနော်ဒါဆိုရင်အယနဲ့ရင်ဆောင်ချက်မနောဒွာရလို့ဘာကြောင့်ခေါ်ရတာလဲမိခြင်းအကြောင်းကဲအဲ့ဒီတော့ဒီနေရာမှာမနောဒွာရအရာကိုကောက်ပါဆိုရင်မနောဒွာရဝဇန်စိတ်ဤအနန္တရပစ္စည်းဖြစ်သောဆိုမြင်လားမနောဒွာရဝဇန်စိတ်ရဲ့အနန္တရပစ္စည်းလို့ပြောတဲ့အတွက်ကြောင့်သူမရှိသူချုပ်မှာမနောဒွာရဝဇန်ဖြစ်ခွင့်ရှိမှာမရှိလားဒါကြောင့်မနောဒွာရဝဇန်စိတ်ဤအနန္တရပစ္စည်းဖြစ်သောဘဝင်ကုပိစေတစိတ်19ပါးသည်အဲ့တော့လိုင်းတားလိုက်ရမှာကဘဝင်ကုပိစေတစိတ်19ပါးဆိုပေါ်လာပြီဘဝင်ကုပိစေတစိတ်19ပါးသည်ညာလေးထူအာဝဇံအစရှိတော်လို့ရေးလိုက်ပေမဲ့ဘာဝဇံလဲအဲပြောစရာမလိုဟလာမနောဒွာရပါလို့ပါထားပြီဆိုတဲ့ကအာဝဇံစတော်ဆိုပေမဲ့အဲ့ဒီအာဝဇံဒီအာဝဇံရေဆိုနှစ်မျိုးပဲရှိမှာ哦ပင်စရတာဝဇံမနောရတာဝဇံနှစ်မျိုးရှိနေဒီမှာအာဝဇံလို့မြင်တဲ့အခါမှာအေးဘာဝဇံလဲရင်လို့မမင်းနဲ့အဲ့ဒါရှက်ဖို့ကောင်းသွားမယ်ဘာဝဇံလဲမနောရတာဝဇံအစရှိသောဝီဓိစိတ်တို့ဤဖြစ်ချောင်းဆိုတော့မနောရတာဝဇံအစရှိတဲ့ဝီဓိစိတ်တို့ရဲ့ဖြစ်ချောင်းဆိုတော့အဲ့ဒီမှာဝီဓိစိတ်ဘယ်နှမျိုးဖြစ်မှာလဲ၃မျိုးပဲဖြစ်မှာဝီဓိစိတ်အမိဘယ်နှမျိုးပဲပါမှာသုံးမျိုးပဲဗာရီလေမနောဒါရဝိဇံရဲ့ဇောရဲ့ဒဒာယုံရဲ့ဒါပဲပါမှာဟာလားပင်စဝိညာဉ်နေတံပရိဆိုင်နေတံဒီရဏတွေဝုတ်ထောတွေပါခွင့်အဲ့ဒီလိုလဲကိုကမြင်ရမယ်ဒါကြောင့်အာဝဇံအစရှိသောဝီဓိစိတ်တို့ဤဆိုတဲ့ကပေါ်ထုတ်လိုက်အဲ့ဒါလေးကိုလိုင်းကြတာတာပြီးကိုကကိုတို့ထားအဲ့ဘာရေးမယ်မရေကာမဇောခုနှစ်ကေယုံနှစ်ကေပေါ့အဲ့လိုလေးတို့လိုက်ရင်ကိုကသူမြောက်ပြန်ရှင်းလွယ်သွားပြီဟုတ်ပြီနော်ဒါကြောင့်အာဝဇံအစရှိသောဝီဓိစိတ်တို့ဤဖြစ်ကြောင်းဖြစ်တဲ့အတွေ့အကြုံနဲ့ ဘာလို့ခေါ်လဲမနောရွာရမိပါတယ်ဒါဆိုရင်မနောရွာရဤအရာကိုကောက်ပြပါဆိုရင်ဘဝင်ကုပိစေတာစိတ်16ပါးဒါပဲအဲ့ဒီဘဝင်ကုပိစေတာစိတ်16ပါးကိုဘာကြောင့်မနောရွာရကိုခေါ်ရပါသနည်းလို့မေးရင်တော့ဖြေတော့အစဆုံးဖြေရမယ်မနောရွာရဝိဇ္ဇံစိတ်ဤနားလည်ပြီနော်ဒါဆိုရင်မနောဒွါရအကြောင်းပြီးသွားပြီအခုခေါင်းစဉ်လေးကိုမနောဒွါရစာအကြောင်းခြေထား